ကရင်မျိုးသားစီယုံ KNU တက်မဟာ6နယ်မြေဒူပလာခရိုင်၄ KK ဒေတာနဲ့ကွန်ကရစ်မြို့တောင်ပိုင်းတွေမှာစစ်ကောင်စီတပ်တွေဟာတပ်ဆွဲနေရာယူထားတာကြောင့်စစ်ဘေးဒုက္ခသည်တွေဟာ3လကြာတဲ့အထိသူတို့နေအိမ်တွေကိုမပြန်နိုင်ပဲဖြစ်နေကြပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီတပ်တွေအဲ့ဒီနယ်မြေကနေ3ရက်အတွင်းဖယ်ရှားပေးဖို့ KNU ဘက်ကအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမှုရှိကိုအကြောင်းကြားစာပေးပို့ထားပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ကရင်မျိုးသားအစည်းအရုံးတက်မာ6နယ်မြေဖြစ်တဲ့ဒူပလာယာခရိုင်၄ KK ဒေသနဲ့ကော့ကရိတ်မြို့နယ်တောင်ပိုင်းတွေမှာစစ်ကောင်စီတပ်တွေကတပ်ဆွဲနေရာယူထားပြီးမကြာခဏတိုက်ပွဲတွေဖြစ်နေတာပါ။ဒီအတွက်လက်နက်ကြီးကြီးစံတွေခြေရွာတွေထဲကိုကျရောက်တဲ့အတွက်ဒေသခံတွေဟာတေဆုံးတံရရကြတာရှိသလိုနေအိမ်တွေကိုလည်းဆွန့်ခွာပြီးထွက်ပြေးနေရပါတယ်။ဒီအတွက် KNU တပ်မ6ကဒေသခံတွေအတွက်ကာကွယ်ရေးနဲ့လုံခြုံရေးအတွက်စာထုတ်ပြီးစစ်ကောင်စီတပ်တွေအနေနဲ့မတ်လ9ရက်နေ့ကစပြီး3ရက်အတွင်းဖယ်ရှားဖို့စာထုတ်ခဲ့တာဖြစ်ကြောင်း KNU ကရင်မျိုးသားအစည်းအရုံးရဲ့နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုဆော့တော်နီကအခုလိုပြောပြပါတယ
်။ဒုက္ခရခိုင်တပ်မ6ကတော့နော်အဲ့ဒီအတွင်းမှာလည်းဖတ်လဲထုတ်ရတဲ့စာတောင်မျိုးကိုကျွန်တော်တို့သိရတယ်။ဒီပြင်ဒီလက်ကရင်တက်မှတော့အဲ့ဒီစာလုံးကိုသူကသူတောင်ရှိတယ်လေ။ဒီပြင်ဒီရတဲ့ဝင်ကြီးကဘယ်ပတ်မှာတော့သူကတောင်ရှိတဲ့ပုံမှာသူတို့လိုမျိုးထက်တာဆိုတာဖြစ်တယ်။အဲ့ဒါမှာပါတဲ့အကြောင်းရတာအဓိကလည်းကျွန်တော်စစ်တင်းလျှောက်ရတာထွက်ပြေးလာတာတော့အခုသူသုံးလာတော့ရှိတယ်။အဲ့ဒါအဲ့ဒီပြန်လာသူတို့ရှိထားတဲ့အိမ်စစ်စီကလည်းချက်လို့ချက်စီနဲ့အဲ့လိုဖြစ်နေတဲ့အချိန်ကြတော့သူတို့ကလည်းဒါနဲ့ကူလို့ဒီနော်အဲ့ဒါကြောင့်သူတို့လုံတာပဲလို့ပြောနေတယ်။ဟုတ်တယ်ကျွန်တော်များတာအဲဒီတော့ကကျွန်တော်ကတော့ပြီးတဲ့အချိန်မှာဘုံဘုံဒီတော့တော့မိုးရရလဲအခုရရလဲမိုးကရွာတယ်တလောတာလဲဆိုတော့ဒုက္ခရရတည်တယ်လေတော့ရမှာပဲဆိုတော့ရာကြီးမြင်ထားတဲ့လုံးကြရတယ်ဆိုတော့သူကမိုးရွာ
ဒေသခံတွေရဲ့နေအိမ်တွေမှာစစ်ကောင်စီတပ်တွေကတက်ဆွဲနေရယူထားတဲ့အပြင်ရွာသားတွေပိုင်ဆိုင်တဲ့ပစ္စည်းတွေကိုလည်းယူဆောင်သွားတာတွေရှိတယ်လို့လည်းကရင်လူအခွင့်အရေးအဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကလည်းအခုလိုပြောပါတယ
်စစ်ကောင်စီတပ်ပုတ်ဝင်ကနေပြီးတော့မှဒီကော့ကရိတ်မြို့တင်မှာချိန်ဆတဲ့ပုတ်ပုတ်ဝင်ကနေပြီးတော့ဒီအိတ်ထပ်ပြီးတိရှောင်နေရတဲ့ဒီဘက်ကရွာသားတွေရဲ့အိမ်တွေလူယူခွင့်ရမှုလောက်ဆောင်နေတာတွေရှိတယ်အထူးသဖြင့်ဒီဒေသခံတွေရဲ့အိမ်မင်းပစ္စည်းပေါ့နော်အဝတ်အစားတွေဆိုလို့ရှိရင်လည်းကောင်းတာမျိုးတို့ယူတယ်ပြီးလို့ရှိရင်တခြားအပုတံပစ္စည်းပိုက်ဆံတို့ပါလို့လည်းယူတယ်အိမ်မင်းပိုက်ဆံဖြစ်တဲ့ကျဲအဝတ်တွေကိုလည်းတို့ကဆက်ပြချင်းစားတာတွေလည်းရှိတယ်ပေါ့ပြီးလို့ရှိရင်လည်းရွာသားတွေရဲ့အိမ်ကိုတို့အရာကြီးမြင်ထိုင်ကြလို့လောက်ပြီးတော့မှဥက္ကဋ္ဌကံတွေကိုတောင်းယူချင်းစားတာတွေရှိတာပေါ့
အခုလိုစာထုတ်ထားပြီးမဲ့စစ်ကောင်စီဘက်ကတုံ့ပြန်ချက်တွေလည်းမရသေးဘူးလို့လည်းဖလိုစောတော်နီကပြောပါတယ
်။ဘာမှတပြန်တယ်လို့ကျွန်တော်တော့ဘာမှသားရလို့ရတာပေါ့။ဟိုငင်းချင်းစကားတွေတော့ပြောချင်တာလည်းကြောက်လုံးပြောနေတယ်။ဒီကနေ့ကျတော့ဟောအဲ့ဒါနဲ့တက်ကြည့်လို့လုပ်နေတာကြတော့အဲ့ဒါတော့တကယ်ငင်းချင်းကြီးကိုတော့အဖြစ်သားဆိုတကယ်ဟိုမလူလားဆုံးလို့ပြောပြီးလဲဆိုတာအမှတင်ကြဖြစ်နေတာကြတော့ကျွန်တော်နားလဲတာတော့အဲ့ဒါဆက်မတော့လည်းသူသားဟိုသူတောက်ဝရပေါ့တော့သူလုတ်ပြန်မဲ့ပြတာသူလုတ်သွားတာပဲ။ဒါမှတဖက်ကတည်းကဒီဖက်ကလည်းခေါ်တော့တဖက်အနည်းတိုင်းဖြစ်နေဟာကြတော့ဒါလည်းလုံးဝတော့မဖြစ်လေညီမတို့ကဘလို့ပါသောက်လို့မရတဲ့အခါကျတော့ဒါဒီလိုပဲပွားလို့ပြော
KNP နဲ့၄ KK ဒေတာမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလ15ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ခဲ့တယ်လို့ကော့ကရိတ်မြို့နယ်ထဲမှာလည်းတိုက်ပွဲတွေဖြစ်နေတာပါတိုက်ပွဲတွေအတွင်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုလေရင်နဲ့ဘုံကျဲတိုက်ခတ်မှုတွေကြောင့်ကျေးရွာတွေကဒေတာကန်တွေတောင်းနေချီပြီးအိုးအိမ်ပြစ်ပြီးနေရာဆုံးခွာထွက်ပြေးနေရဆဲဖြစ်ပါတယ်ရှင်